ရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့နိုင်ငံရေးပါတီတချို့ဟာချန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဖိအားပေးနှောက်ယှက်မှုတွေနဲ့ကြုံတွေ့နေရတဲ့အတွက်စစ်ဆေးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားဖို့အတွက်ပြင်ဆင်နေပါတယ်။ချန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့နာမည်နဲ့ရန်ကုန်မြို့ထဲမှာလမ်းတွေဖောက်လုံနေတာဟာလေရွေးကောက်ပွဲမှာအနိုင်ရရေးအတွက်မမှန်ကန်တဲ့နည်းလမ်းနဲ့လှုပ်ဆောင်နေတယ်လို့ဝေဖန်နေကြပါတယ်။ဒီကြောင့်ကိုတော့ကိုကျော်အောင်ကဆက်ပြီးပြောပြပေးပါအောင်ရှင့
်။ရန်ကုန်တိုင်းအင်းစိန်မြို့နယ်မှာအသစ်ဖွင့်ထားတဲ့ပြည်ထောင်စုမြန်မာနိုင်ငံမျိုးသားနိုင်ငံရေးအဖွဲ့ချုပ် UMFNP ပါတီနဲ့88မျိုးဆက်ကျောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံပါတီတို့ရဲ့ပူးတွဲရုံးငန်းကိုပြန်ပြီးတော့ရုပ်သိမ်းမှုကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ပတ်သက်တဲ့အာဏာပိုင်တွေဘက်ကဖိအားပေးလာတာဟာတရားနှီးလမ်းမကျတာကြောင့်သက်ဆိုင်ရာအာဏာပိုင်တွေစီကိုတိုင်ကြားဖို့စီစဉ်နေတဲ့အကြောင်း UMFNP ပါတီရဲ့ဥက္ကဋ္ဌဦးအေးလွင်ကပြောပါတယ်
ကျွန်တော်တို့ဒီကိစ္စကိုအတိအကျဖော်ပြပြီးတော့တင်ပြတိုင်ကြားဖို့ရှိပါတယ်ရန်ကုန်တိုင်းအေဂျင့်တိုင်းနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌကိုလိမ့်မှုမယ်ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကိုလိမ့်မှုပဲပေါ့နော
်ပါတီရုံးငန်းကိုပြန်ရုပ်သိမ်းမှုရုံးငန်းငှားထားတဲ့အင်ရှင်ကနေတဆင့်ရက်ွက်အာဏာပိုင်တွေကဖိအားပေးလာတဲ့အကြောင်းကိုလည်းဦးအေးလွင်ကဆက်ပြီးတော့ရှင်းပြပါတယ
်ကျွန်တော်တို့ဒီရက်ပိုင်းလေးမှာပဲရုံးငန်းဖွင့်တာပါအင်းစိန်မင်းစီရီလမ်းမှာဖွင့်တာပါအဲရုံးငန်းဖွင့်ပြီးတဲ့ညမှာပဲလမ်းကော်မတီပေါ့ဗျာအင်ရှင်ကိုလာပြီးတော့ဒီရုံးကိုဖယ်ရှားဖို့အတွက်ရက်ွက်ထဲမှာရှိတဲ့အများပြည်သူလူထုကဒီရက်ွက်ထဲမှာလမ်းနေခင်းပေးတာကိုလိုလားနေတယ်အဲ့တော့ဒီပါတီကိုလက်ခံလိုက်လို့လမ်းနေဆက်ခင်းမပေးတော့ဘူးဆိုရင်ရက်ွက်ထဲမှာနေတဲ့အများပြည်သူကအိမ်ငားလိုက်တဲ့အင်ရှင်တွေကိုဒေါသပုံကြလာနိုင်တယ်ပေါ့နော်ဒါကြောင့်မလို့အိမ်ငားတဲ့ကိစ္စကိုပယ်ဖြတ်ဖို့ပေါ့လမ်းကော်မတီ18ယောက်ကရာရကတွေရောပေါ့ဗျာပါတယ်အဲ့ဒီထဲမှာထူးခြားတာကဒေါ်တင်တင်ဝင်းဒေါ်တင်တင်ဝင်းကသူကလမ်းကော်မတီထဲမှာလည်းပါတယ်ရာရကထဲမှာလည်းပါတယ်နောက်ပြည်ခိုင်ဖြိုးထဲမှာလည်းပါတယ်ရက်ွက်ကော်မရှင်ထဲမှာလည်းသူပါနေတယ်ပေါ့ကော်မရှင်ဖွဲ့ဝင်လို့ပြောပါတယ်အင်းရှင်ကိုပြောတာပါအဲဒေါ်တင်တင်ဝင်းကပဲပြောသွားတာပါပြည်ခိုင်မျိုးပါတီကနိုင်ကိုနိုင်ပါတဲ့အဲ့တော့ပြည်ခိုင်မျိုးပါတီအာဏာရသွားတဲ့အချိန်ကျအင်းရှင်မလွယ်ဘူးတဲ့ဒီပါတီကိုလက်ခံလို့ရှိရင်အဲ့တော့မြန်မြန်ဒီအင်းရှင်ငါးစာချုပ်ကိုဖျက်ပြီးတော့ဒီပါတီကိုမောင်းထုတ်ပေါ့ဗျာအဲလိုလုပ်တာပ
ါအခုတလောရန်ကုန်မြို့အတွင်းမှာလမ်းအသစ်ခင်းမှုတွေကိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီကစီပင်တရားနဲ့ပေါင်းပြီးတော့လုပ်နေတာတွေရှိပါတယ်ဒီလိုလုပ်နေတာတွေဟာပြည်သူတွေရဲ့ငွေနဲ့စီပင်တရားငွေတွေကိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွက်အသုံးချနေတာပဲလို့လဲဦးအေးလွင်ကဝေဖန်ပါတယ်
ရက်ွက်တွေထဲမှာမျိုးတော်စီပင်ဘတ်ဂျက်ရဲ့ရက်ွက်ထဲကအများပြည်သူရဲ့ငွေကြီးအလှငွေရဲ့ပေါ့အဲ့ဒါပေါင်းပြီးလမ်းတွေခင်းတဲ့လို့ကိုမျိုးတော်စီပင်သားရေးကော်မတီအခုဥက္ကဋ္ဌပေါ့ဗျာမျိုးတော်ဥအောင်တင်းလင်းကလုပ်နေတာဒါပေမဲ့နာမည်ခံတော့ပြည်ခိုင်ပြိုးပါတီကခင်းပေးနေတယ်လို့နာမည်ခံတာပေါ့အခုသူတို့ကကြောက်တိုင်တွေလိုက်ဆိုင်နေဗျာဘလို့ဆက်လဲဆိုတော့ပြည်ခိုင်ပြိုးပါတီဝင်များဤလှုပ်အားဖြင့်ဆောင်ရွက်သည်2010ဆိုပြီးတော့အဲ့လိုမျိုးပေါ့နော်သူတို့အခုပါတီအနေနဲ့ရွေးကောက်ပွဲဝင်မဲ့တင်ကြတာပေါ့ဗျာချင်းသိနေအဲ့ဒီဒစိမ့်နဲ့တချို့လမ်းတွေဆိုလို့ရှိရင်မြို့ထဲမှာလမ်းအောင်မဖြစ်သေးဘူးအဲ့ကြောက်စားတယ်အောင်ရင်ဆိုင်နေလေဆိုတော့သူတို့ကအဲ့ဒီဟာကိုရွေးကောက်ပွဲအောင်နိုင်ရေးလက်နက်အနေနဲ့အသုံးချနေတာပေါ့ဗျာတကယ်တော့စီပင်ဘန္နာနဲ့အများပြည်သူပတ်စံကိုတုံးပြီးတော့ဒီမြို့တော်ဝင်ရဲ့အရှိန်အဝါပေါ့ဗျာတုံးပြီးတော့သူကပြည်ခိုင်ပြိုးပါတီအောင်နိုင်ရေးအတွက်လမ်းနဲ့မြှားပြီးတော့ပေါ့ဗျာဒေသခံရက်ွက်ထက်ရပြည်သူတွေကိုသူတို့ကဖိအားပေးတာပေါ့အဲ့တော့ကျန်တဲ့နိုင်ငံရေးပါတီတွေခြေချခွင့်မရအောင်ဒါကိုလက်နက်အနေနဲ့သူကတုံးနေတာမြို့တော်ဥအောင်သင်းလင်းကိုယ်တိုင်ကလည်းပဲစီပင်ပစံတွေကိုပြည်ခိုင်ပြိုးပါတီအတွက်လွဲသွန်းသားလုပ်နေတဲ့သဘောဖြစ်နေပြီဗျ
။ဦးဝေလင်တို့ရဲ့ပါတီရုံးငန်းအင်းစိန်မှာဖွင့်ဖို့အရင်တစ်ချိန်စီစဉ်ခဲ့တုန်းကလည်းရက်ွက်အာဏာပိုင်တွေကခွင့်ပြုချက်မပေးလို့ပြက်ခဲ့ရပါသေးတယ်။အခုအစ်စ်ဖွင့်တဲ့ရုံးငန်းကိစ္စမှာအာဏာပိုင်တွေဘက်ကဖိအားပေးတာတွေရှိနေပေမဲ့လော့ဇယ်မှာရုံးငန်းပြန်ရုပ်သိမ်းတဲ့အဆင့်ထိတော့ရောက်မလာသေးပါဘူး။ရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းချက်တွေနဲ့အညီလှုပ်ဆောင်နေတဲ့အချိန်မှာအခုလိုနှောက်ယှက်တွေရှိလာတဲ့အတွက်ဥပဒေနဲ့အညီအေးအေးယူဆောင်ရွက်ပေးနိုင်မှုအနာပိုင်းစီကိုအတိပေးတိုင်ကြားမှုတွေဆက်ပြီးတော့လှုပ်သွားမှာဖြစ်တယ်လို့ဦးအေးလွင်ကပြောပါတယ်ခင်ဗျာ